ျွန်တော်ညောင်ဝဲအောင်ပါခင်ဗျာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းလေးကရိုဟင်ဂျာတွေကိုပင်လယ်ကွေ့တွေကဘာစန်ချာကျွန်းစီပို့နေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရတဲ့ပတ်သက်လို့ဒီဘအခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားသူတွေကြားအမြင်မျိုးမျိုးကွဲကားနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်ရိုဟင်ဂျာ1600ကျော်ကိုဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာဒုက္ခသည်စခန်းနဲ့ဝေးလံကောင်တီရဲ့ဘာစန်ချာကျွန်းစီဒီဇင်ဘာ4ရက်နေ့တုန်းကပထမအထုပ်ဖြစ်ပို့လိုက်ပြီးနောက်အဲ့ဒီကျွန်းမှာနေထိုင်ရေးအဆင်မပြေဖြစ်ရတယ်လို့ဒုက္ခသည်တွေကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့အစားအသောက်နေထိုင်ရေးအတွက်ရောအလို့ကန်အတွက်ပါဖန်တီးပေးသွားမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီလိုရတဲ့ပတ်သက်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနရိုဟင်ဂျာ Lifeline အစီအစဉ်ကဆက်သွယ်မေးမြန်းရမှာ American အခြေစိုက် ARU ရိုဟင်ဂျာသမ္မဂရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကသူသဘောထားကိုပြောပါတယ်
။ Our Rohingya Refugee Call.ဒီမှာစနေကျောင်းမင်းကြီးသားဟဲ့ဒီအမင်းအ issue
ဒီလိုကြောင်းရှိတဲ့အကြီးကအကြောင်းရင်းကနေဆက်ရှိမယ်လို့ကျွန်တော်ထင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာသူ့တိုင်းပြည်အကျိုးစီးပွားပေါ်အခြေခံပြီးဒေသတွင်းမှာမဟာပြည်ဝကျတဲ့မူဝါဒပေါ်အခြေခံလှုပ်ဆောင်ရဖြစ်တယ်လို့မြင်ပါတယ်အခုလောက်ရမှာဘင်္ဂလားဒေ့ရှ်ဘက်ကကောင်းမွန်တဲ့အကြောင်းပြချက်တွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်နေဆက်မှာလူတွေထူထပ်နေတာကော့ဆက်ဘဇာဒေသခံတွေနဲ့ဂျာမာပြည်ပကတွေဖြစ်လာနိုင်တာဒုက္ခသည်စခန်းထဲမှာလည်းအချင်းချင်းကြားတိုက်ခိုက်မှုတွေရှိလာတာစတဲ့အကြောင်းရင်းတွေပေါ်အခြေခံပါလိမ့်မယ်။နေဆက်ကဒုက္ခသည်ပြည်တသမနှစ်တန်းကိုထောက်ပံ့ကူညီနေတာကိုကြည့်ရင်ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာတွေအပေါ်ဂရုဏာထားပြီးသူတို့ဒုက္ခတွေကိုစာနာမယ်လို့ယုံကြည်ပါတယ်။နောက်တစ်ချက်ကတော့ဒီရိုဟင်ဂျာတွေရဲ့မူလဒေသဟာရခိုင်ပြည်နယ်ဖြစ်တဲ့အတွက်သူတို့မူလဒေသနဲ့ညီရဲ့နေရာမှာပဲထားတင်ပါလေ။ရိုဟင်ဂျာတွေဟာသူတို့မူရင်းဒေသရခိုင်ပြည်ကိုပြန်ကျင်နေကြတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကအခုလိုကျွန်းတစ်ခုမှနေရာခြားသားပေးတဲ့ဆိုသည့်တိုင်ဒီနေ့မှရိုဟင်ဂျာတွေကိုဖြစ်နိုင်တဲ့များနီးလန်းနေနဲ့သူတို့ရဲ့ဇာတိနဲ့ရခိုင်ဒေသကိုပြန်ပို့ပေးသင့်ပါတယ်လို့သူကပြောသွားတာပါဦးသိန်းစင်အစိုးရလက်ထက်ဘူဒီရောင်မဲဆန္ဒနယ်မြေပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့လက်ရှိအမေရိကန်တက်ဆက်ပြည်နယ်မှာနေထိုင်သူရိုဟင်ဂျာအရေးလှုပ်ရှားတဲ့ဦးရွှေမောင်ကလည်းသူသဘောထားကိုပြောပါတယ
်ဘာစံဆော်ရော်ဣရှိမဂျေအိုက်တင်မန်ပွိုင်းဒေဂစ်အဒလမ်ဘော်ပွိုင်းBangladesh hukumat hoddi
Basanja Jun ha atet shin nyan mu twet alon lon jong sait cha ya de so da Bangladesh asoya ga sit sei da bi da ba Rohingya dukha de di atwet le atot kaung mwin ne niya phit ba le ne Kulanamaka ga lo ai Jun go di dukha de di pyaung shwe me kisa Bangladesh bet ga ati ma pi ke bu lo so ba de ai Jun chang chanar lo le ma ti de lo aku lo Rohingya dukha de di pyaung shwe khan ya de kisa ma chanar lo paung yin patat ke chin ma shi ba bu အခုဆိုရင်အဲ့ဒီကျွန်းဟာအန္တရာယ်ရှိလားပြောင်းသင့်လားဆိုတာရိုဟင်ဂျာတွေကသဝေသွားဖြစ်နေပါတယ်အခုချိန်ကြီးရိုဟင်ဂျာတွေကိုလက်ခံစောင့်ရှောက်ထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုထပ်လောင်းကျေးဇူးတင်ပါတယ်ဒီနေရာမှာဘင်္ဂလားဒေ့ရှ်အစိုးရကိုတခုမြစ်တာရခံကျင်တာကဘာစံချာကျွန်းမှာလုံခြုံစိတ်ချစွာနေနိုင်ဖို့အတွက်ပြောင်းရွှေ့ရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်စေချင်ပါတယ်အဲ့ဒါဆိုရင်ရိုဟင်ဂျာတွေကိုယ်တိုင်လူလူလားလားပြောင်းရွှေ့ကြမှာပါလို့သူကပြောပါတယ်။တခါနေသနာနိုင်ငံမှာရှိတဲ့ရိုဟင်ဂျာရေးလှုပ်ရှားသူမြန်မာမွတ်စလင်အစည်းအရုံး MMAN ရဲ့အထွေထွေတွင်မူမိုဟာမက်အာလီယပ်ကလည်းသူ့သဘောထားကိုပြောပါတယ်
။ဘာဆိုဆိုရမလဲလူကတ္တရမမရိုဟင်ဂျာရောတော့တကယ်လည်းအဲ့ဒီရိုဟင်ဂျာရိုဟင်ဂျာတွေလူကြီးတောင်းတဲ့ Tara Study တဲ့ဟိုနေ
ဒီလိုရိုဟင်ဂျာတွေပြောင်းရွှေ့ခံရတဲ့အစီအစဉ်ကိုကျွန်တော်သဘောမတူနိုင်တဲ့အချက်တွေရှိပါတယ်။ဘာသာကြောင့်ကျွန်းမှာဝေးလံပြီးသွားရလာရင်ခက်ခဲပါတယ်။တကားဖွင့်ပေးထားတဲ့အတင်းတော်တစ်ခုလိုပါပဲ။ရိုဟင်ဂျာတွေဘက်ကကြည့်မယ်ဆိုရင်အဲ့ဒီကျွန်းမှာတင့်တော်ကောင်းမှုနဲ့နေထိုင်စရာလွတ်လပ်စွာသွားလာခွင့်ရှိမယ်ဆိုပေမဲ့နောက်ထပ်ဘာဖြစ်လာမလဲဆိုတာဘာမှမသိကြပါဘူး။ကော့ဆက်ဘဇာကနေဒုက္ခတဲ့တသိန်းလောက်ကိုအဲ့ဒီကျွန်းပြောင်းရွှေ့ထားနိုင်ဖို့နေရာတွေအဆောင်အုံတွေအတွက်ဘင်္ဂလားဒေ့ရှ်ကဒေါ်လာတန်ပေါင်းများစွာယင်းနှီးမြှုပ်နှံထားတာကိုသဘောပေါက်ပါတယ်။ဒါပေမဲ့ဒီကျွန်းမှာရေရှည်နေလို့ရရဲ့လားဆိုတာကိုသိပ္ပံပညာရှင်တွေအင်ဂျင်နီယာတွေနဲ့တင်စားတန်ပြန်ပြီးမှလုပ်တင်ပါတယ်။ဒွေညာဒုက္ခတဲ့ပြည်တသမနှစ်တန်းတွေကတသိန်းလောက်အဲ့ဒီကျွန်းကိုပြောင်းရွှေ့လိုက်ုံနဲ့နေဆက်မှာပြဿနာတွေပြေလည်သွားမယ်လို့ကျွန်တော်မထင်ပါဘူး။ဒါကြောင့်ရိုဟင်ဂျာတွေသူတို့မူလနေရမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ပြန်လေလက်ကမ်းရေးအစီအစဉ်နဲ့အမြန်ပြန်ဆနိုင်အောင်မြန်မာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်တိုက်တွန်းလိုပါတယ်လို့မိုဟာမက်ကပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်တွေပါစင်ညာကျွန်းကိုပြောင်းရွှေ့နေတဲ့ကိစ္စရပ်တန့်ပေးဖို့အမေရိကန်အထက်လူတော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းတည်းဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့သလိုတီးခြားလွတ်လပ်တဲ့အကဲပြတ်ချက်တွေမပါဘဲဒီလိုပြောင်းရွှေ့တဲ့ကိစ္စအပေါ်စိုးရိမ်မိကြောင်းနဲ့ဒီအစီအစဉ်ကိုပြန်လေဆန်းစစ်ဖို့မြန်မာနိုင်ငံဆိုင်ရာကလပ်ကလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ။